ဟုတ်ကဲ့ကောင်းလင်းကိုကျေးဇူးတင်ပါတယ်အခုလည်းဆက်ပြီးတော့နိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်တဲ့သတင်းမှာပြီးခဲ့တဲ့စက်တင်ဘာတန်ကားတော်တွေဥဆောင်တဲ့ဆန္ဒပြလှုပ်ရှားမှုတွေနောက်ပိုင်းမှာထိမ့်သိမ်းခံခဲ့ရတဲ့လူငယ်အချို့ဟာအခုဆိုလို့ရှိရင်ကြီးလေးတဲ့ပြစ်ဒဏ်တွေကြာခံရမယ့်အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့သိရပါတယ်အစိမ့်ထောင်မှာထင်းထင်းခံရပြီးတော့စစပိုင်းကဆွဲချက်တင်ထားတဲ့ဆွဲချက်တွေကိုအာဏာပိုင်တွေဘက်ကမကြသေးခင်ကမှပြောင်းလဲဆွဲဆိုလိုက်လို့ဒီလိုမျိုးအခြေအနေအထိကိုဆက်ရောက်လာတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာမိသားစုဝင်တွေနဲ့ဒီအမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်တွေကိုဆက်သွယ်မေးမြန်းထားတော့မအီးမအီးစာနဲ့ဒါနဲ့ပတ်သက်လို့ဆက်ပြောပြပါအောင်ခင်ဗျာ
စက်တင်ဘာလှုပ်ရှားမှုကြီးပြီးမှထိမ့်သိမ်းခံခဲ့ရတဲ့ရန်ကုန်အနောက်ပိုင်းတပ်ကတို့တင်ချပထမနှစ်ကျောင်းသားကိုရဲမြဟိန်းနဲ့စီးပွားရေးတပ်ကတို့နောက်ဆုံးနှစ်ကျောင်းသားကိုစီသူမောင်စီပွားရေးတက္ကသိုလ်ကျောင်းသားကိုရဲမင်းဦးတို့သုံးကိုပုံမှန်905ခဝေးကနေပုံမှန်124ကကြီးနိုင်ငံတော်အကြီးညိုပြက်စီမှုနဲ့အင်းစိန်အနောက်ပိုင်းခရိုင်ရုံးမှာပြန်ပြီးတရားစွဲဆိုခဲ့ကြောင်းမိသားစုကပြောပါတယ်ဒီပုံမှန်ဟာတည်တံထိပေးနိုင်တဲ့အတွက်ပုံမှန်ကိုပြောင်းပြီးတရားစွဲဆိုလိုက်တဲ့အပေါ်ကိုရဲမြဟင်းရဲ့ဖခင်ဖြစ်သူကစိုးရင်ပူပန်မိကြောင်းအခုလိုပြောပါတယ
်လက်ရှိအစိုးရကိုမုံထားဖို့မလေးဆောင်ပြုတာအကြီးညိုပြက်အောင်ကျူရှိလို့ရှိရင်သူကတသက်တကျွန်းသို့မဟုတ်ဟာအနေဆုံးကတော့ငွေတန်နဲ့ထောင်ထောင်သုံးနှစ်လို့ပြောတာပေါ့လေအဲ့တော့ကျွန်တော်တို့သားကဒီမိဘပြည်သူတွေအတွက်နော်ဟာလာခြောက်ဝင်းနေကြက်တဲတာကိုသူတို့ကနေပြီးတော့ဟာလာလောင်သာဒီစည်းချပေးပါကုန်စင်းလုံးချပေးပါဟာလာတောင်းစားစုစည်းရင်လည်းအကျဉ်းသားတွေတန်လှုပ်ပေးပါဟာလာတွဲဆုံဆွေးနွေးလုပ်ပေးပါဆိုတာကဟာနိုင်ငံတော်အချင်းချင်းပြည့်အောင်လဲဆရာတော်တွေကတန်ခါတော်တွေလောက်တာမဟုတ်ဘူးလေအဲ့ဒီပုံမှာသူတို့အနေနဲ့ကျောင်းသားတွေအနေနဲ့မိဘတွေရဲ့ဟာလာနော်ကိုစားဝိုင်းဝန်းပြီးတော့တန်ဃာတို့တွေနောက်ကနေလိုက်သွားတဲ့ကိစ္စကနိုင်ငံတော်အချင်းချင်းပြန်အောင်လုပ်တာမဟုတ်ပါဘူးအဲ့တော့ကျွန်တော်သားလို့ပေါ့ဗျာ18နှစ်ကျော်ကျော်လေးရှိသေးတဲ့ဟာလာကျောင်းသားလူငယ်တယောက်ကိုဟာလာဒီလိုပုံမှန်124ကကြီးဆိုပြီးတော့ဟာလာတသက်တကျွန်းထိထောင်နှံပေးတဲ့ဟာလာပြစ်ဒဏ်မျိုးကြီးပေးနိုင်တဲ့ဥပဒေပုံမှန်ကြီးတက်လိုက်တယ်ဆိုတဲ့အခါကျတော့တော်တော်စိတ်မကောင်းဘူးခင်ဗျာ
စစ်ဆိုရရဲ့ပြန်ကြားရေးဝန်ကြီးပြောဆိုခဲ့သလိုဆိုရင်18နှစ်သားအရွယ်ရှိတဲ့သူ့ရဲ့သားဖြစ်သူဟာဒီလိုကြီးလေးတဲ့ပြစ်ဒဏ်ကိုမခံစားသင့်ပဲပြန်လည်လွတ်ပေးသင့်တဲ့အကြောင်းအခုလိုပြောသွားပါတယ်
။မစ္စတာကမ္ဘာကြီးနဲ့တွေ့ဆုံတဲ့နေရာမှာအဖွဲ့ခေါင်းဆောင်တွေနဲ့ဆောင်ရွက်ပါတယ်။ပြန်ကြားရေးဝန်ကြီးဟာလာဘုံမကျော်ကျော်ဆန်းတော်ခဲ့ပါရှိပါတယ်။အာသူတို့အခုဂျာနယ်လူတွေလွတ်ပေးပါပြီ။အချမ်းဖက်တဲ့လူတွေအဖြတ်သမားတွေဒါဟာလာနော်သူတို့ခုနဒါရင်းနဲ့ပတ်သက်ပြီးစစ်စစ်ပါတယ်။ကြည့်ပြီးတော့အကျံဖက်သမားတွေမဟုတ်ဘူးအဖက်သမားတွေမဟုတ်ရင်တို့ပြန်လွတ်ပါမယ်လို့စတာကမ်ဘာရီကိုပြောလိုက်တာကျွန်တော်မှတ်မိတယ်ခင်ဗျာနော်အခုတော့ဒီចောင်းသားရွယ်ကလေးလေးတွေဟာဒီတန်ဃာတော်တွေနဲ့လိုက်ပါသွားတာနဲ့တို့ဒီလိုပုံမှတ်ကြီးတက်လိုက်တယ်ဆိုတဲ့အခါကျတော့ဘုံမှုချုပ်ကျော်ဆန်းပြောသူလို့ကလေးတွေဟာအကျံဖက်တဲ့လူတွေအဖက်သမားတွေများဖြစ်သွားတော့လားခင်ဗျာဟာလာကလေးတွေဟာဘာမှလည်းအကျံဖက်တာမရှိရဘူးဘာမှလည်းအထက်ရလုပ်ငန်းလုပ်ခဲ့တာလည်းမရှိပဲနဲ့ဆိုရင်ဘုံမှုချုပ်ကျော်ဆန်းပြောထားခဲ့တဲ့စကားရဆိုရင်ဒီကလေးတွေကိုပြန်ထုတ်ပေးသင့်တယ်လို့ကျွန်တော်မိဘတူအနေနဲ့ယုံကြည်ပါတယ်ဗျာ
ဒီလိုပုံမှန်ပြောင်းခြင်းဟာဥပဒေကြောင်းအရမဖြစ်သင့်တဲ့လောက်ရက်လို့လဲကိုရဲမြန်ဟင်းရဲ့ရှေ့နေကြီးဥက္ကမောင်ရှင်ကအခုလိုပြောသွားပါတယ
်အဲဥပဒေရတော့ဒါတွေကဟိုမဖြစ်သင့်ဘူးပေါ့နော်ဟိုလုံးတင်တာမလုံးတင်တာဆိုတော့သူတို့အပိုင်းလေမဖြစ်သင့်ဘူးပေါ့ဒီလိုပုံစံမျိုးဘာလို့လဲဆိုတော့စတဲ့ဟာဖားစီစဉ်တွေကဥပဒေနဲ့အညီပေါ့နော်ပုံမှန်တက်ပေါ့အဲ့ဒါကိုဟုတ်လားတက်ခဲ့တယ်နော်တက်ပြီးတော့ခုန143တို့149တို့ဆိုတဲ့ပုံမှန်တွေတက်ခဲ့တယ်ဒါကဘာလို့ဆိုလူအုပ်စုနဲ့စုပူရာတွေကိုနော်နောက်ဟိုပုံမှန်144ထုတ်ပြီးတဲ့အချိန်မှာဖြတ်ပြီးတော့ဟုတ်လားဟိုဆိုတဲ့ဟိုလုံးဝဆန်ကပြည့်အောင်လုပ်တယ်လို့ဆိုတဲ့145တို့ဒါတွေနဲ့သူတို့ဆွဲခဲ့ဆွဲခဲ့ပြီးအဲ့ရနေခါပြန်ပြောင်းတယ်နော်အဲ့ဒီအရာတွေကိုပြန်ရုပ်သိမ်းလိုက်ပြီးတော့ဟိုငါခါဝေးနေပြောင်းအခုကဆိုလို့ရှိရင်ကိုရဲမြိုင်ဆိုရင်3ချိန်ပြောင်းကိုရဲနေအိမ်ကိုဖွဲ့ဆိုတော့၃ချိန်တော့ဖြစ်သွ
ားစစ်ဆိုရအနေနဲ့ဖမ်းဆီးပြီးတဲ့နောက်တရားစွဲဆိုတဲ့အခါမှာပုံမှန်အမျိုးမျိုးတက်ပြီးတရားစွဲဆိုလေးရှိပါတယ်ဒီနေ့မှာပဲအမေရိကန်တန်ရုံးရှင်မှာဆန္ဒပြတာကြောင့်ဖမ်းဆီးခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားဟောင်းဦးအောင်တန်းကိုလည်းပုံမှန်905ခွေကနေပြန်လဲရုပ်သိမ်းလိုက်ပြီးဘလို့ပုံမှန်နဲ့ထပ်ပြီးတရားစွဲဆိုမလဲဆိုတာမသိရသေးတဲ့အကြောင်းနိုင်ငံရေးလှုပ်ရှားသူတွေကပြောပါတယ်ရှင်
ဒါကတော့ view မြန်မာပိုင်းထိုင်းချီဆိုင်တရင်တော့မအေးမှာတရင်ပြပို့ခဲ့တာပါအခုလိုမျိုးကြီးလေးတဲ့ဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့လူငယ်တွေဟာတက္ကသိုလ်ကျောင်းသားလူငယ်တွေဖြစ်တဲ့အပြင်ဒီမကြခင်ကဆံမျိုးဝါးတွေပြန်လဲဖြေဆိုဖို့ရှိနေတာကြောင့်မလို့မိဘတွေဘက်ကတော့ဒီလူငယ်ချမ်းသာခွင့်ရဖို့မကြသေးခင်ကပဲတက်ဆိုင်ရာအာဏာပိုင်တွေစီကိုတောင်းခံခဲ့ပေမဲ့ဘာမှတုံ့ပြန်ချက်မရဘူးလို့လည်းသိရပါပါခင်ဗျာ